ထိုင်ဝမ်ကျွန်းမှာတော့နှစ်ပေါင်း25နှစ်အတွင်းမှာအပြင်းထန်ဆုံးငလျင်လှုပ်ခတ်ခဲ့တာကြောင့်အနည်းဆုံးလူ9ဦးသေဆုံးပြီးတော့800ကျော်ဒဏ်ရာရခဲ့ပြီးတော့လူ50လောက်ဟာလည်းပျောက်ဆုံးနေဆဲဖြစ်ပါတယ်။ထိုင်ဝမ်ရဲ့ဒေသစံတော်ချိန်မနက်8နာရီလောက်မှာလှုပ်ခတ်ခဲ့တဲ့ပြင်းအား 9.2 ရှိတဲ့ငလျင်လှုပ်ခတ်ခဲ့တာဖြစ်ပါတယ်
။因為搖得很厲害，然後我們家門口的機車都倒。
အသက်60အရွယ်ဆေးရုံဝန်ထမ်းချုံယူလင်းကသူ့ရဲ့အတွေ့အကြုံကိုပြောခဲ့တာပါ။အိမ်ပြိုကြတော့မလားဆိုပြီးတော့ခံစားရတဲ့အထီကိုငလျင်ရဲ့အင်အားကပြင်းထန်လွန်းတယ်လို့လည်းသူကပြောပါရယ်။မြေရောက်အနက်9မိုင်ခွဲကျော်လောက်ကိုဗဟိုပြုတ်ပြီးတော့လှုပ်ခတ်ခဲ့တဲ့ဒီထိုင်ဝမ်ငလျင်ကြောင့်ဂျပန်နဲ့ဖိလစ်ပိုင်နိုင်ငံတွေမှာပါဆူနာမီရေလိုက်အန္တရာယ်သတိပေးချက်တွေကိုယာယီထုတ်ပြန်ခဲ့ကြပေမဲ့နောက်ပိုင်းမှာတော့ပြန်ပြီးရုပ်သိမ်းခဲ့ပါရယ်။ငလျင်ရဲ့ဒဏ်ကိုတရုတ်နိုင်ငံရဲ့တချို့နေရာတွေမှာလည်းခံစားခဲ့ရပါရယ်။လွန်ခဲ့တဲ့နှစ်ပေါင်း25နှစ်ကနောက်ဆုံးတစ်ကြိမ်ပြင်းအား 9.8 ရှိတဲ့ငလျင်နံတင့်ငယ်တုန်းကတော့ထိုင်ဝမ်ကျွန်းမှာလူပေါင်း 2,400 လောက်သေဆုံးခဲ့ရပြီးတော့ထောင်နဲ့ချီတဲ့အဆောက်အဦတွေလည်းပျို့ကျပျက်စီးခဲ့ပူပါတယ်ရှင်။